စီးရီးယားအစိုးရကဓာတုလက်နဲ့အသုံးပြုရဲဆိုတဲ့ဆွဆွဲချက်အပေါ်တုံ့ပြန်သွားဖို့အမေရိကန်သမ္မတအိုဘားမားကဆုံးဖြတ်ထားပြီးဘလို့နည်းလမ်းတွေကိုအသုံးပြုမလဲဆိုတာကိုလည်းအမျိုးသားလုံခြုံရေးအဖွဲ့နဲ့တိုင်ပင်နေတဲ့အကြောင်းသမ္မတအီဂျူရောကပြောပါရယ်ဒမတ်စကတ်မြို့ရောဆင်ချေပုံးအရက်မှာဒီလ21ရက်နေ့ကတိုက်ခိုက်မှုအတွင်းအစိတ်တင်ဒဏ်ငွေတွေအသုံးပြုခဲ့တယ်ဆိုတာတန်တရားဖြစ်စရာမလိုတဲ့အကြောင်းလဲအီဂျူရောပြောခွင့်ရသူဂျေးကာနေကပြောဆိုခဲ့တာပါနိုင်ငံတကာဥပဒေတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်တဲ့လုပ်ရက်ဖြစ်တဲ့ဓာတုလက်နက်နဲ့တိုက်ခိုက်မှုမှာစီးရီးယားအစိုးရတာဝန်မကင်းဘူးဆိုတာကိုတန်တရားဖြစ်စရာတောင်မရှိသလောက်ပဲလို့လည်းအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါရယ်အစိတ်ဒဏ်ငွေတိုက်ခိုက်မှုနဲ့ပတ်သက်တဲ့ထောင်လိုင်းရေးအစီရင်ခံစာတစ်စောင်ကိုလည်းဒီသတင်းပတ်နှောင်းပိုင်းထုတ်ပြန်သွားမယ်အကြောင်းအင်ဂျူရောပြောခွင့်ရကပြောဆိုခဲ့တာပါပြီးခဲ့တဲ့သတင်းပတ်ထဲလူပေါင်းရာချီတေဆုံးခဲ့တဲ့ဓာတုလက်နက်နဲ့တိုက်ခိုက်မှုကိုတော့သူတို့လက်ချက်မဟုတ်ဘူးဆိုပြီးစီးရီးယားအစိုးရကငင်းဆန်ထားသလိုအတိုက်ခံသဘုံတွေကိုအပြစ်ဖို့ထားပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂယ်ကတော့စီးရီးယားပေါ်စစ်ရေးအရာအရေးယူဖို့အမေရိကန်ကအသင့်ရှိနေတဲ့အကြောင်းအင်္ဂါနေ့အစောပိုင်းမှာပဲပြောဆိုထားပါတယ်ရှင်။